ချင်းနဲ့ရှမ်းမြောက်ဒေသတွေမှာရှိရပေါ့နော်ဒီစစ်ဘေးဒုက္ခသည်စခန်းတွေကဒီပညာသင်ဖို့ခက်ခဲနေတဲ့ကလေးငယ်တွေရဲ့အဆင်းကိုဆရာတို့ဟိုလိုက်လံကောက်ယူနေတယ်လို့ကြားလို့ပါဆရာဟိုဆရာဘယ်လိုပုံစံများဆောင်ရွက်နေလဲလို့ပါဆရာရဲ့
ကျွန်တော်တို့ဒီနိုင်ငံတော်တိုင်ပင်ခံနဲ့ဒီဝင်ကြီးတွေနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့အခက်အခဲတွေကိုတင်ပြတယ်စစ်ဘေးရှောင်စခန်းဒီနေဆက်ကကလေးတွေပေါ့မြို့မှာကျောင်းလာတက်တယ်ဆိုရင်နံပါတ်၁ကမှတ်ပုံတွေမရှိတာတို့နောက်ပြီးမှဟိုဟာလေအဲ့ဒီ၆တန်းဆိုရင်ဒီမှာ၆တန်းမတက်ခိုင်းတာတို့ခုဝင်ခွင့်မရတာတို့အဲ့လိုအခွင့်အခဲရှိတယ်ဆိုတော့ပြောတဲ့အချိန်မှာဒါကိုတို့အနေနဲ့ဘယ်လောက်နှစ်ယောက်ရှိတယ်ပေါ့ဘယ်လိုခက်ခဲတွေအဲ့လိုမျိုးဆိုရင်တော့ဒါတင်ခွင့်ရစေရမယ်ဆိုပြီးမှအဲ့ဒီအတိအကျကြည့်ဖို့အတွက်ဒီ IDB စကားနေမှာအဲကျောင်းသားအဲ့လိုခက်ခဲနေတဲ့ဘယ်နှစ်ယောက်ရှိတယ်ဆိုတာလိုက်လာကောက်ယူခိုင်းချင်းဖြစ်တယ်အဲ့ဒ
ါဘယ်နှစ်လောက်ကစကောက်နေလဲပို့အစိုးရဖွဲ့ဘယ်ကိုတင်ပြသွားဖို့ရှိမလဲဆရာ
တော့ဒီတပတ်ပေါ်တော့ National တပတ်ကတော့အပြီးကောက်ဖို့တော့ဟိုပြောထားတယ်အဲ့ဒါအစီအတိအကျကိုကျွန်တော်တင်ပြရမှာဖြစ်တယ်ကဲစည်ရင်နဲ့ဟိုပြန်နေနေရာချထားရေးရဲ့နောက်ပြီးမှဒီသူတို့အဲ့ကနေပြန်ပြီးမှစီမံခန့်ခွဲမယ်တဲ့ကျွန်တော်တို့အဲ့ဒီအတိုင်းပင်ခံရုံးကိုဟိုပို့မှာဖြစ်တယ်အကြော24ရက်နေ့တွေ့ဆုံပြီးတဲ့နောက်25ကနေပဲစကောက်26လောက်ကနေပဲစကောက်ပါတယ်ဘဝကေကိုကြောင်းတက်တယ်ဆိုတော့တော့ကြောင်းကနေဒီကြောင်းပြောင်းတဲ့အချိန်အခက်ခဲပေါ့ဒီကြောင်းပြောင်းလက်မှတ်တွေ
တခြားရောဘလို့အကြောင်းအချက်တွေရှိမလဲငွေကြီးဒါမတက်နိုင်တဲ့အတွက်ဟိုကြောင်းတက်ဖို့အခက်ခဲရှိနေတာမျိုးဒီလိုအပိုင်းတွေရောရှိအောင်မလားဆရာ
အဲဒါတော့စိတ်တစ်ပိုင်းတော့ပါမှာပေါ့တော့တချို့ကဒီပညာရေးကိုမြို့မှာသူတို့ဆွေမျိုးတွေရှိတော့အဲ့ဒါမျိုးတွေပို့တာပေါ့နော်အဲ့ဒါမျိုးတွေရှိတယ
်ဒီဒေါန်ဆန်းစုကြည်ဘက်ကသူ့အနေနဲ့ဘယ်လိုပုံစံဆောင်ရွက်ပေးမယ်ဆိုတာမျိုးဆရာတို့သိခဲ့လဲဘယ်လိုပုံစံလုပ်မယ်ဆိုရင်ပေါ့နော်ဒါအဆင်ပြေနိုင်တယ်ဆိုတာမျိုးရောဆရာတို့ရောဘယ်လိုများသိထားပါလဲ
အဲနေဆက်မှာရှိတဲ့ကလေးတွေကဥမာထုတ်တန်းအောင်ပြီးလာတက်တဲ့လူကဒီမှာက9တန်းတက်ဖို့ခက်ခဲနေတဲ့အချိန်မှာသူကဒီ9တန်းတက်ဖြစ်အောင်ပေါ့နော်ဒီပိုင်းဆိုင်ရာတော့ပါမယ်တဲ့ဥမာဝင်ခွင့်ချေခိုင်းပြီးပြန်ခိုင်းတာတော့ဘာလို့ပေါ့နော်အဲ့ဒါမျိုးရှိမယ်တဲ့တို့နေရာတွေမှာတော့အဲ့လိုတော့လုပ်ထားတယ်ဒါပေမဲ့ဒီအကျသူတို့ကအစိုးရကနေစာထွက်ထားခြင်းမရှိဘူးဆိုတော့အဲ့ဒါမျိုးလက်မခံတဲ့အပိုင်းတွေမှာတော်တော်များတယ်အဲ့ဒါကြောင့်မို့သူတို့ကဒီပညာရေးဌာနတွေကိုလည်းစာထုတ်ခွင့်ပေးတယ်
ဒီဒုက္ခသည်စခန်းတွေကနေပြီးတော့ပေါ့နော်မြို့ပေါ်အကြောင်းတွေကိုသွားတက်တဲ့အခါမျိုးမှာရောသွားရေးလာရေးအပိုင်းတွေအခက်အခဲတွေရှိနိုင်မလားဒီဒုက္ခသည်စခန်းတွေမှာရောအခြေခံပညာပြီးဆုံးတဲ့အထိပေါ့နော်အကြောင်းတွေရှိနိုင်ဖို့အရေးတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဆွေးနွေးခဲ့တာတွေများရှိမလားလို့ပါ
အဲ့ဒါရှိပါတယ်ဥမာအရင်တော့ကလည်းကျေဟိုက10တန်းတည်းဆိုရင်မြို့မှာ10တန်းလာထီတာတွေရှိတယ်လေဒါကိုနှစ်ဖက်သွားညှိနှိုင်းပြီးမှဆောင်ရွက်ခဲ့တဲ့အချိန်လည်းရှိခဲ့ဘူးတော့ပေါ့အခုတော့အဲ့ဒါမျိုးမရှိတော့ဘူးပေါ့မရှိတော့အဲဒီလိုပိုင်းမှာလည်းဒါပညာရေးကဏ္ဍမှာတော့ဒီတို့ဟိုပညာရေးဌာနအချင်းချင်းဆွေးနွေးပုံမှာတော့မူတည်တယ်ကျွန်တော်တို့လောလောဆယ်ဆယ်ကတော့တချို့အားလုံးတော့မဟုတ်ဘူးပေါ့နေဆက်ဒေတာ IDP စခန်းကနေဆွေမျိုးတွေဒီမှာရှိပြီးလာတက်ချင်တဲ့လေးတွေပို့ပြီးမှအခုကတော့ဒါတက်ကက်ကအဲ့ဒီဖေးတွေဖြစ်ပါတယ်အဲမှာမငွင်းကြီးတို့လွယ်ကျဲတို့ဝိုင်းမော်တို့မှာအဲ့လိုမျိုးစစ်တီဒုက္ခတွေစခန်းတွေအတွက်ဖွင့်ထားတဲ့ border ဆောင်တွေရှိတယ်အဲ့မှာလာပြီးတက်တဲ့ချိန်မှာအခက်အခဲတွေရှိတာကိုကျွန်တော်တို့ကတင်ပြထားခြင်းဖြစ်တယ
်ဟိုဆရာတို့အခုစီးရင်ကောက်တယ်ဆိုတဲ့နေရာမှာပေါ့နော်ဆရာဒီကချင်နဲ့ရှမ်းမြောက်ကဟိုဘယ်ဒုက္ခတွေစခန်းတွေကိုအဓိကထားပြီးတော့ဟိုစီးရင်ကောက်နေရလဲဒုက္ခတွေစခန်းဘယ်နှစ်ခုလောက်ကိုဒီတပတ်အတွင်းကောက်သွားမယ်နေထားလို့ပြောရမှာလဲ
ဆရာအခုတော့ဒုက္ခတွေစခန်းအားလုံးကိုကောက်ဖို့ဖြစ်တယ်နောက်ပြီးမှဒုက္ခတွေစခန်းမှာဖွင့်ထားတဲ့ border ဆောင်ပေါ့ခုနပြောတဲ့ border ဆောင်ကိုလည်းအဲ့ဒါတွေကိုလည်းကောက်ဖို့အားလုံးလုပ်ထားပါတယ်ကောက်လဲကောက်နေပါတယ်အကျွန်တော်တို့ KBC ကနေကြီးတဲ့ camp တောင်မှ60ကျော်တယ်ဆိုတော့ဘာလို့အားလုံးက camp 100ကျော်လောက်ကတော့ရှိနေကြတယ်အဲ့ဒါ
ဆရာအဲ့ဒါဆိုတော့ဒီ26ရက်နေ့လောက်ကကောက်တယ်ဆိုတော့အခု4ရက်လောက်ရှိပြီပေါ့ဆရာတို့ရှိကိုအကြမ်းမြင့်ပေါ့နော်စင်းနေပါလေရောဟိုဘယ်လောက်လောက်ရှိရဲ့
ကျွန်တော်တို့မသိသေးဘူးခင်ဗျအဲ့ဒါပြီးမှတို့ကျွန်တော်တို့စီပြန်ပြီးမှအကြောင်းကြားမှမှကျွန်တော်တို့ကသိနိုင်ပါတယ်တပတ်လောက်တော့ကြောင်းမယ်ခင်ဗျ
ဆရာအချိန်ပေးပြီးတော့ဖြည့်ပေးရကျေးဇူးတင်ပါတယ်ဆရာရေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့